ထိုင်းမြန်မာနယ်စပ်ရဲ့ထပ်ပြည်နယ်ထဲမှာမြန်မာတွေပါဝင်ကိုဗစ် -19 ကာကွယ်ဆေးထိုးနှံနိုင်သူစုစုပေါင်းလူဦးရေက9သိန်းလောက်ရှိပါတယ်။မဲဆောက်မြို့မှာတော့ကိုဗစ်ကာကွယ်ဆေးထိုးနှံပေးမှုကိုအထောက်ထားရှိတဲ့သူရောအထောက်ထားမဲ့တဲ့သူကိုပါထိုးနှံပေးနေတာကြောင့်အခုဆိုရင်မဲဆောက်မှာမြန်မာ9000လောက်ကိုဗစ်ကာကွယ်ဆေးထိုးနှံပြီးသွားပြီလို့အလုသမားရေးဆောင်ရွက်နေသူတွေကပြောပါတယ်ဒီအကြောင်းအသေးစိတ် VOA မြန်မာပိုင်းရဲ့ထိုင်းခြေစိုက်သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ
်ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်ထဲမှာမြန်မာနိုင်ငံသားတွေအပါအဝင်ကိုဗစ်ကာကွယ်ဆေးထိုးနှံနိုင်သူစုစုပေါင်းလူဦးရေ9သိန်းလောက်ကာကွယ်ဆေးထိုးနှံပြီးခဲ့ပါပြီနေ့စဉ်လဲမဲဆောက်စည်းရုံးကြီးအပါအဝင်နေရာအနှံ့မှာကိုဗစ်ကာကွယ်ဆေးထိုးပေးနေတာတွေကိုလုပ်နေပါတယ်ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်မဲဆောက်မြို့ဟာရှေ့ပြောင်းအလုသမားတွေအများအပြားဝင်ထွက်သွားလာနေတဲ့မြို့ကြီးဖြစ်ပြီးတရားဝင်အထောက်အထားရှိသူတွေကတရားမဝင်အထောက်အထားမဲ့တွေလည်းအများအပြားရှိနေတာပါအခုဆိုရင်မြန်မာတွေတဲကကိုဗစ်ကာကွယ်ဆေးထိုးပြီးသူ9000လောက်ရှိနေပြီဆိုပြီးမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပြပါဗျာ
ကျွန်တော်တို့တက်ကြည့်နေရဲ့ဒီမဲဆောက်ခရိုင်အပါဝင်မဲဆောက်တက်ဝမ်းကြောက်ခရိုင်ဒီအပါဝင်ဒီ9သိန်းဒီပါထိုးနေပြီးတော့အဲ့မှာမှမြန်မာ2သိန်းလောက်ရှိတာမဲဆောက်ပါမြန်မာအများဆုံးပါကျန်တဲ့မြို့တွေကတောင်ကနားလောက်ပဲရှိတယ်အဲ့တော့မြန်မာအများဆုံးဖြစ်တဲ့တိုင်းနယ်စပ်မှာမြန်မာဆိုမဲဆောက်မှာကျွန်တော်တို့9000လောက်ထိုးနေပြီးသွားပြီမြန်မာကြီးက
မဲဆောက်မှာကာကွယ်ဆေးထိုးနေပြီးတဲ့မြန်မာ9000ထဲမှာတရားဝင်အထောက်အထားရှိသူတွေကအထောက်အထားမရှိသူတွေပါပါဝင်ပါတယ်။ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေနဲ့ရှေ့ပြောက်လို့သမားတွေကိုကျန်းမာရေးအရအကူအညီပေးနေတဲ့မဲတော်ဆေးကန်းနေရာအပါအဝင်မြန်မာတွေအများစုနေထိုင်တဲ့ရက်ွက်တွေမြန်မာတွေအတော်အလာများတဲ့ဖုံးတော်ကြီးကျောင်းတွေမြို့နယ်အုပ်ချုပ်ရေးမှူးရုံးနဲ့အစ္စလမ်စာတင်ကျောင်းတွေစတဲ့နေရာတွေမှာထိုင်းကျန်းမာရေးဝန်ကြီးဌာနရဲ့အစီအစဉ်နဲ့မြန်မာရှေ့ပြောက်လို့သမားတွေကိုကိုဗစ်ကာကွယ်ဆေးထိုးနှံပေးခဲ့ပါတယ်။ဒီနေရာမှာအထောက်အထားမဲ့မြန်မာတွေပါဝင်ရောက်ထိုးနှံခွင့်ပြုခဲ့တယ်လို့လည်းဦးမိုးကျိုးကပြောပြပါတယ်
။ကိုဗစ်ကာကွယ်ဆေးထိုးတဲ့နေရာမှာအခမဲ့ထိုးနှံပေးတာတစ်ချက်ဒုတိယချက်ကလူမျိုးမျိုးဘာသာမျိုးစားစရာအထောက်အထားရှိတိုင်းအစိုးရရဲ့ရုံးဌာနတွေမှာကျန်းမာရေးဌာနတွေမှာထိုင်းဖုံးတော်ကြီးကျောင်းတွေမှာသက်ဆိုင်ရာဘာသာရေးဆိုင်ရာအခအုံတွေမှာထိုးနှံပေးနေဖြစ်တဲ့အတွက်အမတန်ဝမ်းသာကြလဲကောင်းတယ်လို့အမတန်လဲကျေးဇူးတင်ကြကောင်းပါလေဗျ။စနစ်ကြတယ်လေ။
နိုဝင်ဘာလ1ရက်နေ့နဲ့2ရက်နေ့တွေမှာမဲဆောက်ဈေးအနီးကအစ္စလမ်စာတင်ကျောင်းမှာကိုဗစ်ကာကွယ်ဆေးထိုးနှံပေးခဲ့ရမှာတော့နိုဝင်ဘာလ1ရက်နေ့မှာအထောက်ထားမဲ့အများစုပါတဲ့မြန်မာရှေ့ပြောင်းလူသမား900ကျော်ကိုကိုဗစ်ကာကွယ်ဆေးထိုးနှံပေးခဲ့ပြီးကာကွယ်ဆေးပြက်လက်သွားခဲ့တဲ့အတွက်နောက်ထပ်ဆေးထိုးနှံမဲ့ရက်ကိုအတိပေးကြေညာသွားမယ်လို့လည်းထိုင်းကျန်းမာရေးဌာနကတာဝန်ရှိသူတွေကပြောပါတယ်မဲဆောက်မြို့မှာမြန်မာနိုင်ငံသားစုစုပေါင်း2သိန်းလောက်ရှိတဲ့အထက်က9000လောက်ကာကွယ်ဆေးထိုးပြီးပြီမဲ့ကာကွယ်ဆေးမထိုးရသေးသူ3,000-3,000လောက်ရှိနေပါသေးတယ်အဓိကကတော့မဲဆောက်မြို့ကိုကိုဗစ်ကာကွယ်ဆေးတွေထပ်မရောက်လာသေးတဲ့အတွက်ဖြစ်ပါတယ်လက်ရှိမှာထိုးပေးတဲ့ဆေးတွေကတော့ပထမတစ်ချိန်မှာစီနိုဗစ်ကာကွယ်ဆေးထိုးနှံပေးခဲ့တာဖြစ်ပြီးဒုတိယချိန်မှာတော့အက်စတာဇနီကာကာကွယ်ဆေးထိုးနှံပေးမယ်ဆိုပြီးပြောထားပါတယ်ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာ3,900ကျော်ရှိပြီးနိုဝင်ဘာလ2ရက်နေ့မှာကူးစက်သူအသစ် 9,000 ကျော်ရှိနေပါတယ်ကူးစက်မှုတွေတဖြည်းဖြည်းရော့ကျသွားတာကြောင့်ဆိုပြီးထိုင်းအစိုးရကကိုဗစ်ကန့်သတ်ချက်တွေကိုဖြေလျှော့ပြီးနိုဝင်ဘာလ1ရက်နေ့ကစပြီးနိုင်ငံတကာကခရီးသွားတွေလာရောက်လည်ပတ်ဖို့အတွက်လည်းဖိတ်ခေါ်ထားပါတယ်မြန်မာအပါဝင်အင်းဒီနာချင်းနယ်စပ်တွေကိုတော့2021ခုနှစ်ကုန်မှာပြန်ဖွင့်ဖို့ရည်မှန်းထားပြီးကိုဗစ်ကာကွယ်ဆေးကိုလည်းတနိုင်ငံလုံးနဲ့ဒီနှစ်အကုန်ပိုင်းမှာအပြီးထွန်းနှံသွားမယ်ဆိုပြီးထိုင်းအစိုးရကရည်မှန်းထားပါတယ်ရှင်